စီရေးပဋိပက္ခတွေပြင်းထန်နေဆဲရခိုင်ပြည်နယ်အတွင်းမှာဒီကနေ့မနေ့ရတိတောင်မြို့နယ်ဘက်မှာတိုက်ပွဲဆက်လက်ဖြစ်ပွားနေပါတယ်။တမရော်စစ်ကြောင်းတစ်ခုကိုရခိုင်လက်နက်ကိုင်အေအဖွဲ့ကနေကြောက်တန်းချေးရွာအနီးမှာခြုံခိုးတိုက်ခိုက်ခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်။ဖေဗရူလီလဇန်းကနေဒီကနေ့အထိရတိတောင်မြို့နယ်ထဲမှာတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အခြေအနေကိုထိုင်းခြေဆိုင် VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းချေးရွာနီးမှာတမရော်စစ်ကြောင်းတစ်ခုကိုရခိုင်တမရော်အေအေဖွဲ့ကနေဒီမတဲ့မှာခြုံကိုတိုက်ဆက်ခဲ့တယ်လို့ကြောက်တန်းချေးရွာသားတို့ကပြောပါတယ
်။ရခိုင်တမရော်နယ်ကြောက်တန်းချေးရွာပေါ့နော်။အဲအဲ့ဒီချေးရွာမဝင်ခင်လေးပါတခါတစ်ခုရှိရတာအဲ့ဒီတခါပေးနှစ်ဖက်မှာဒီရေဦးတော်တွေရှိတယ်။အဲ့ဒီရေဦးတော်တွေကနေဒီမှာဒီအကြောင်းဖြစ်တဲ့အခါမှာပြစ်တာပေါ့နော်အေကပြစ်လိုက်တော့ငါးဦးကတော့တရားပြစ်နေရတယ်ပေါ့။ဘိုးကြီးတို့ကကြားတယ်ပေါ့နော်။ကပ္ပရီပတ်တာကတော့ဒီတနေပြတာပဲကြာနေပေါ့နော်။ဒါပေမဲ့နောက်ပိုင်းမှာတော့အဲ့ဒီတက်ကနေပြီးတော့မှလည်းလက်ကြည့်ရင်ပြောကြတော့ကြားပါလေ
။ဒီမနေ့စိုက်ပွဲအတွင်းလက်နက်ကန်ကြောင့်ဒေသခံတွေကြားလတ်နေကြပြီးသွားလာရေးမှလည်းအခက်တွေ့နေတယ်လို့တခြားကြောက်တန်းရွာသားတို့ကပြောပါရတယ်
။စိုက်ပွဲကတော့အဲ့ဒီကနားလေးစစ်ဖြစ်တာပါ9နိုင်ဆန်းလာမှာ။ပေါက်ပင်မှုကမြေတွေတုံ့လောက်တော့တယ်။ဒါပြစ်ခတ်တယ်ကြားပြီးတိုက်တော့တယ်။တိုက်တော့အခုလူတွေမတော်ရင်မလာရင်လူတွေလည်းပိတ်ဆို့ထားတယ်။
ဒီကနေ့မနေ့နဲ့မနေ့ကကြောက်တန်းကြီးရွာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါရစေ။ဒ
ီနေ့တော့မလည်းကြောက်တန်းရွာမှာဖြစ်နေတဲ့လူတွေရှိရတယ်ကြာတယ်လို့တော့အသေးစိတ်ဆက်လက်တွေကလည်းဒီလိုပြောလာပြီးဖြစ်ပွားရတဲ့လူတွေကဒီထိတော်ကျင်းကိုကြောက်တန်းရွာနဲ့ဒီလိုကြောက်တာကတကယ်ဖြစ်ပွားခဲ့တာရှိတယ်။ဒါမှတပ်ဖက်ကလည်းအခုတည်းကကြောက်တန်းရွာတွေကဒီအပေါင်းစားကြီးကြီးရလာလည်းမဖြစ်ရအောင်ဆောင်ကြီးကြီးတွေကတည်ကြနေကြတာရှိတယ်။အခုလည်းဒီမေရာအိပရောဂရမ်ရဲ့ပကဝါရရဲ့အလောက်တာတဲ့ဒီလိုလောက်အကြေးမှလည်းပဲနော်ဂျန်ကျိုးရောက်တာဖြစ်ဖြစ်လည်းဖန်ရှိကြလို့ပြတာဖြစ်တယ်
ဖေဖော်ဝါရီလတရားနေ့ကနေ၃ရက်နေ့ထိရတိတာမြို့နယ်တွင်မြမတမတော်နဲ့တိုက်ပွဲဆက်ဆက်ဖြစ်ပွားနေတယ်လို့လည်းရခိုင်တမတော်ဘက်ကထုတ်ပြန်ထားပါတယ်မြမတမတော်နောက်ပိုင်းတန်းစစ်တမ်းချုပ်ကတမတော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကတော့ရတိတာမြို့နယ်တွင်အေးအေးနဲ့တမတော်ကြားတိုက်ပွဲဖြစ်ပွားနေမှုသတင်းဖွင့်နေတာနဲ့ပတ်သက်လို့အခုလိုပြောဆိုခဲ့ပါတယ
်ဒီနေ့မနေ့ကတော့ကျွန်တော်တိုက်ပွဲဖြစ်တာတော့မကြားမိဘူးခင်ဗျမနေ့ကတော့အရရင်တစည်းကိုမိုင်းဆွဲတိုက်ခိုက်ခံရတော့ကြားတယ်ရမူမိုင်းလို့တော့ကြားမင်းပြရပါတယ်မနေ့ကတော့ကျွန်တော်ကြောက်တန်းနာမှာတိုက်ပွဲဖြစ်တာမဟုတ်ဘူးခင်ဗျ။အရသာကားရစီကိုအေးရနေပေါ့မိုင်းဆွဲတိုက်ခိုက်တဲ့ဖြစ်စဉ်လေးရှိတယ်ခင်ဗျ။အဲဒီဥစ္စာကရတိတော်နေပြီးတော့မှရေတူးချောင်းကိုသွားတဲ့ကားပေါ့နော်။မနေ့ကတော့ကျွန်တော်ကြည့်ရတော့ကနှစ်နာရီ၄၀လောက်မှခွဲတဲ့အတန်နှစ်တန်ကြားတယ်။နှစ်တန်ကြားတော့တက်ကနေပြီးတော့မှသွားကြည့်ရသွားကြည့်ရအခါမှာအဲ့မှာနော်အရရင်အပြာပေါ့မိုင်းခွဲအစလေးမှန်ပြီးတော့မှဒီရောတယောက်မှမတွေ့ရတော့အဲ့ဒီနေရာမျိုးပေါ့
ဒီကြတဲ့ဇန်နဝါရီလ26ရက်နေ့မှာပြည်ထောင်မြို့နယ်သမိဟရွာတိကျွာနီးမှာမြမတမတော်နဲ့ရခိုင်တမတော်အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့ရမှာကလေးငယ်သူတိုင်းနဲ့ကြီးကြီးကထိမှန်ပြီးသေဆုံးသွားခဲ့တယ်လို့အမျိုးသမီးတို့ကလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။2019ခုနှစ်နိုဝင်ဘာလ9ရက်နေ့2019ဒီကနေ့အထိမြမတမတော်နဲ့ရခိုင်တမတော်တို့ကြားတိုက်ပွဲတွေဆက်သက်ဆုတွေဖြစ်ပွားနေခဲ့တာပါ။ဒီလိုတိုက်ပွဲဖြစ်ပွားနေမှုကြောင့်ရခိုင်ပြည်နယ်ဂူရီတောင်ရတိတောင်မောင်တော်ကြောက်တော်နဲ့ပုံကြိုးမြို့နယ်တွေမှာဒေသခံရွာက6ခန့်ကျော်စစ်ဘေးတိမ်းရှောင်နေရတယ်လို့တိုက်ပွဲဖြစ်စဉ်တွင်ကြီးရွာအုပ်ချုပ်ရေးမှူးတဲ့ပါဝင်ရွာသားတို့မတရားသေးဆက်သွယ်မှုပုံမှန်18ပြည့်နဲ့တရားစွဲဆိုခံရမှုတွေရှိနေပြီးဒေသအနှံ့မှာစစ်ဆေးမှုတွေလည်းပုံမှုများပြားလာနေပါတယ်ခင်ဗျာ